ောက်ပြုအထူးစီးပွားရေးဆောင်ရင်းနှင်းစိတ်ကမ်းစီမံကိန်းမူပေါင်းသဘောတူညီမှုကိုတရုတ်နိုင်ငံ CITIC Group နဲ့မြန်မာအစိုးရတို့ကြားနိုဝင်ဘာ10ရက်ကြာသပတေးနေ့ကနေပြည်တော်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာပါဒီသဘောတူညီချက်ပေါ်တတိနဲ့အကျိုးဆိုပေမဲ့စီမံကိန်းကိုတရုတ်မြန်မာနှစ်နိုင်ငံကြားအကောင့်ထည့်ဖို့မယ်ဆိုရင်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ရခိုင်အမျိုးသားပါတီ ANP ကရှုမြင်ကြောင်း ANP ပါတီရဲ့ဒုက္ခထဒေါအေးနုစိန်က VOA ကိုပြောပါတယ်
ကွန်မြူနတီတွေမှုအတွက်အတိတ်တွေစီစီရင်တော့ကျမတို့ချူသွားမှာပေါ့လေဒါပေမဲ့ဟိုတတိယဆက်လက်တွေပြင်းနေပါမှုရှိဖို့ရယ်ဒီအမျိုးသားအကျိုးစီးပွားဒီတိုက်ခိုက်ရဲ့အကျိုးစီးပွားကိုအမှန်တကယ်ထောက်ပြဖြစ်မလားစီးပွားရေးတွေများရှိမလားအဲချိုးတဲ့ချိုးရည်မှုတွေကိုဘယ်လိုဖြေလျှော့ပေးမလဲဒီဒါရီနဲ့ပတ်သက်ပြီးတော့ဒီပါတီနေနဲ့ရောဒီစားမှုဒီမှုခေါင်းကြီးတွေနဲ့ရောပြည်ပေါ်ဝင်ဆွေးနွေးအခြေခံမှုတွေ
ဒီကောင်းဝဲမှုတွေလုံးကြဖို့ကျမတို့ကဒါဒီစိတ်မထောက်တာဖြစ်တယ်။ ANP ပါတီကနိုဝင်ဘာ9ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တောက်ပြည်ရင်နဲ့စိတ်ကမ်းစီမံကိန်းနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမှန်ကန်စွာသိရှိခွင့်ရရှိလိုကြောင်းနဲ့စီမံကိန်းအကောင့်တွေပေါ်တဲ့လုပ်ငန်းစဉ်တွေမှာဒေသခံတွေကိုအတိအသေးတိုင်ပင်သွားဖို့လိုလားကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ရင်းနဲ့စိတ်ကမ်းစီမံကိန်းစတင်လာတဲ့အခါအလို့အကန့်တွေရရှိရေးအတွက်တောက်ပြည်ဒေသခံတွေကြားစိုးရိမ်မှုရှိကြသလိုမတဲကျွန်းတဝိုင်းလက်တလောဖြစ်ပေါ်နေတဲ့ရေရာအယောင်းဝယ်တွေကဒေသခံတွေကိုနှိမ့်နှံမှုရှိစေတယ်လို့ကြောက်ပြူလူမှုကွန်ရက်တာဝန်ခံဦးထွန်းရင်ကပြောပါတယ
်။ဒီစားပြုံးကြတာအလုပ်ကံကြီးဖြစ်တယ်။အများကြီးကလည်းဒေသခံတွေကအားနေကြတဲ့ခါကျတော့ဒီစီမံကိန်းကြီးကမှဝင်ပြီးလုပ်ချမ်းနိုင်ပါမလားဆိုတဲ့ရှေးရင်ရှိတယ်။ဒါတွေရှိကြတယ်လို့ပြတော်လည်းပဲအလုပ်ရနိုင်တဲ့အရှင်ရှိရောက်အောင်ဒေသခံတွေကျင်းကျင်းရမယ့်အပိုင်းမှာကျောပေါ်ပိုင်းကရောတပီးဒီဖက်ပိုင်းကပါဘလောက်ရှိဒီကျင်းကျင်းဒီမလဲဒီကျက်ဟာကျွန်တော်ဆိုတော့နာနာစုရင်းကြတဲ့ဒီကျက်ပါအခုတော့မှမသေးကျော်အစ်ကြီးကစိတ်ကမ်းပေါက်နေနေရမှာဒီရောင်းဝယ်ကိုလုပ်နေကြတယ်ဆိုတော့ဒီကျက်ကပေါ်လာပြီအဲ့တော့ဒီဟာတွေကိုရောင်းဝယ်လုပ်ကြတဲ့လူတွေကလည်းပဲကိုယ့်ဒေသကလူတွေပုံပြနေအဝေးရလာတဲ့လူတွေဖြစ်နေတယ်အဲ့ဒီပုံမှာလည်းတချို့လူနေလာကြတဲ့ဘိုးကြီးမောင်ဆက်ကြီးလာကြတဲ့လူတွေကဥပစာပြည့်စုံဆန်ရပြီးတော့ညာနဲ့ပတ်သက်လို့လည်းကျွန်တော်ချွေးရည်ကြီးရှိကြတာပုံပေါ့
တရုတ်အစိုးရကအာဖရိကနိုင်ငံတွေမှာတွားရောက်ရင်းနှီးမြှုပ်နှံတဲ့စီမံကိန်းတွေမှာတရုတ်ကုမ္ပဏီတွေကသူတို့ရဲ့တရုတ်အလုပ်သမားတွေကိုပါခေါ်သွားပြီးလုပ်ကင်ကြတာကြောင့်ဒေသခံတွေအလုပ်ကံမရဘဲဖြစ်ရတဲ့တာဒကတွေလည်းရှိခဲ့ဘူးတာပါကြောက်ပြူစီမံကိန်းနဲ့ပတ်သက်လို့အခုလိုဒေသခံတွေစိုးရိမ်မှုရှိနေကြတာကလည်းအရင်တုန်းကအကြောက်ဖြစ်ယူနန်တဘာဝတန်းဝိပိုင်တိုင်းတွေ့တန်းစဉ်ကနင့်နာခဲ့တဲ့အတွေ့အကြုံတွေကြောင့်ဖြစ်တယ်လို့ဒေါ်အေးနုစိန်ကထောက်ပြပါတယ်
။ဒီနေရာလူတွေလည်းရာရီတိုင်းနဲ့အင်းကြီးနဲ့တိုင်းနဲ့ရေဟာစနစ်တွေပြက်စီးတယ်။အမြင့်ဆောင်တွေမတန်းအားရှာလို့မရဘူး။ရောက်ကြီးတွေမရဘူး။တော့ကိုယ်တိုင်းထားတာတိုင်းနေရာဝင်လို့လို့ရှိရင်ဒီတော့မရတယ်။အဲ့ဒါနဲ့သူ့ရဲ့ဒီဘဝကိုဆုံးဖို့ကြားရတယ်ဆိုတဲ့အနေအထားလို့အများကြီးရှိကြတယ်
။ကြောက်ပြူမှာရေလုံငန်းပေါ်မိကိုနေကြသူတွေအများစုရှိတာကြောင့်သူတို့လုပ်ငန်းတွေထိခိုက်မှာစိုးရိမ်ရသလိုသဘာဝပတ်ဝန်းကျင်ပျက်စီးမှာကိုလည်းစိုးရိမ်ကြကြောင်းကြောက်ပြူဒေသခံဦးထွန်းလွင်ကပြောပါတယ်
။ဒီမှာရေလိပ်သားတွေအများကြီးငှားချနေကြတဲ့ရေချင်းမှာကိုမှန်တကယ်ငှားချလို့ရအောင်မှာကဆာလို့မရဘူးရှိရင်ပေါ့ဒီလုပ်သားတွေအတွက်ပါပြီးအစီအစဉ်တွေလုပ်ပေးနေတယ်ဒီဆိုအဲ့ဒီလိမ္မာနဲ့ပတ်သက်လို့ရှိရင်ပြောသဘာဝပေါင်းရင်ကျွန်တော်ဒီဒီရတော်ရင်ပတ်သက်လို့ရှိရင်ပြောရှိတယ်ကျွန်တော်တာမန်နေထားတဲ့ဒီဒီဒီရတော်ရင်ကျွန်တော်ဒီကစားနေတဲ့ဟောပလီကနားငါးကစားရှာစားလို့ရတယ်လားဖြစ်တယ
်ကြောက်ပြူရင်နဲ့စီမံကိန်းကိုအခုလက်ရှိသဘောတူညီချက်အရဒေါ်လာတန်1300ယင်းနှိမ့်နှံကြမှာဖြစ်ပြီးမြန်မာနိုင်ငံဘက်ကယင်းနှိမ့်နှံမှု30ရာခိုင်နှုန်းထဲဝင်ခွင့်ရမှာဖြစ်တယ်လို့တရုတ်အစိုးရဘက်က90ရာခိုင်နှုန်းထည့်ဝင်มาဖြစ်ပါတယ်။ကနဦးတို့ကတော့မြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်ဘက်က85ရာခိုင်နှုန်းထည့်ဝင်ဖို့ဦးသိန်းစိတ်အစိုးရလက်ထက်မှာသဘောတူညီခဲ့ကြပါတယ်။